This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG သောတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးစစ်အာဏာရှင်ဗီဒူကနေကင်းဝေးပြီးကိုစိတ်နှပြချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ဒီကနေ့2025ခုနှစ်မေလ10ရက်နေ့ညပိုင်းရေဒီယို NUG အစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမအဆုံးအနေနဲ့ရေဒီယို NUG စီးရီးသတင်းကောင်းထုတ်ချက်ကိုရန်တိုင်းကတင်ပြပေးမှာဖြစ်ပါလိမ့်ရှင်။
ရေဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်မေလ10ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီစီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့မြိုင်မြို့နယ်ကရွာတွေကိုစစ်ကြောင်းထုမီးရှို့ခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ကိုတော်လိုင်းတပ်တွေကတိုက်ခတ်ခဲ့ရမှာစစ်တပ်ဘက်က5ဦးထပ်မံတေဆုံးခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်မကွေးတိုင်းမြိုင်မြို့နယ်အတွင်းလှည့်ပတ်စစ်ကြောင်းထိုးခဲ့တဲ့အင်အား200ကျော်ပါစစ်ကောင်စီတပ်ဖွဲ့ကိုတော်လိုင်းတပ်တွေတိုက်ခတ်ခဲ့ရမှာစစ်တပ်ဘက်က5ဦးထပ်မံတေဆုံးသွားတယ်လို့ MVP Revolution Force အဖွဲ့ကပြောပါတယ်။အဲဒီစစ်ကြောင်းဟာမီလာတည့်နေ့ကစပြီးမြိုင်မြို့နယ်အတွင်းကရွာတွေကိုဝင်ပြီးမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့တယ်လို့ဆိုပါတယ်။မြိုင်မြို့နယ်ကရွာတွေမှာ9ရက်ကြာတက်ဆွဲပြီးစစ်ကြောင်းထိုးမီးရှို့ဖျက်ဆီးခဲ့တဲ့အဲဒီစစ်ကြောင်းဟာမနေ့ကမီလာ9ရက်မနက်စောပိုင်းမှာမြိုင်မြို့နယ်အတွင်းကထွက်ခွာသွားပြီးည၈နာရီကမှပခုတ်ကူအခြေဆိုင်တပ်မတ101တွင်ပြန်လည်ဝင်ရောက်သွားပြီလို့သိရပါဗျ။အဲဒီစစ်ကြောင်းဟာတစ်ကြီးတော်လေတံပေါပင်ကိုင်းစတဲ့ရွာတွေမှာထိုင်ချပြီးပတ်ဝန်းကျင်ရွာတွေကိုစစ်ကြောင်းထိုးနေတာကြောင့်ပြည်သူ့ကာကွယ်တပ်တွေကနေ့စဉ်နေ့ပါတိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှုများတာကြောင့်အထိနာနေတဲ့စစ်ကောင်စီတပ်ဟာမေလ2ရက်ကနေ6ရက်နေ့ထိလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့လည်းသိရပါဗျ။စစ်တပ်စစ်ကြောင်းဟာတကြီးတော့ရွာကအိမ်6လုံးနဲ့ပေါ့ပင်ကိုင်းရွာကပြည်သူပိုင်အိမ်33လုံးကိုမီးရှို့ဖျက်ဆီးခဲ့တယ်လို့အသိပေးပါတယ်။စစ်ကောင်စီစစ်ကြောင်းပြန်လည်ထွက်ခွာသွားချိန်ရွာတွေကိုရှင်းလင်းရေးလုံဆောင်ခဲ့ရမှာလေတန်းရွာအနီးမှာမြေမြုပ်ထားခဲ့တဲ့စစ်သားအလောင်းတွေနဲ့စစ်ယူနီဖောင်းတွေတွေ့ခဲ့ရတယ်လို့ MVP Revolution Force ဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးတင်ဆက်ပေးမှာကတော့ကြုံတိုးတိုက်ပွဲမှာစစ်တပ်ကဒုတရင်မှုအပါအဝင်30ခန့်တေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ကင်းပြည်နယ်ကြုံတုံးမြို့နယ်အတွင်းစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခတ်ခဲ့ရမှာကံရံစစ်တနာချုပ်လက်အောက်ခံခမရ432တပ်ရင်းကဒုတရင်မှုဗမှုစုံမြင့်ထက်အပါအဝင်စစ်သား30ခန့်တေဆုံးသွားတယ်လို့မွန်ပြည်လွတ်မြောက်ရေးတပ်တော် MLA ကဒီနေ့မေလ10ရက်မှာထုတ်ပြန်ပါတယ်။ဧပြီလ30ရက်နေ့ကဖြစ်ခဲ့တဲ့တိုက်ပွဲသတင်းကိုအတိအပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်။ဧပြီလ30ရက်နေ့ကဖြစ်ခဲ့တဲ့တိုက်ပွဲဟာကြုံတုံးမြို့နကြံကုန်းကျေးရွာနီးကိုအကြမ်းဖက်စစ်ကောင်စီဘက်ကစစ်ကြောင်းထိုးလာတဲ့အတွက်တိုက်ပွဲဖြစ်ခဲ့တာလို့ဆိုပါတယ်။အကြံပေးစစ်ကောင်စီရဲ့ဒင်းနေသားတိုင်းကံရန်စစ်တရာချုပ်လက်အောက်ခံတပ်တွေနဲ့တပ်မ22အပါဝင်တပ်မ44လက်အောက်ခံတပ်တွေဖြစ်တဲ့ခမရ208ကျိုင်မယောခမရ102မုဒ္ဒမခမရ432ပုံပြင်စတဲ့တပ်ရင်းတွေကအင်အား50ဝန်းကျင်ကပ်ပါစစ်ကြောင်းကိုမွန်ပြည်လွတ်မြောက်ရေးတပ်တော် MLA မွန်ပြည်သစ်ပါတီ NMSPAD ပြန်လွှားစစ်ကြောင်း Lion Battalion စစ်ကြောင်းစတဲ့ KNLA ဦးဆောင်တဲ့ပူးပေါင်းတပ်တွေကခုခံတိုက်ခိုက်ခဲ့တာလို့သိရပါဗျ။မနက်ခရနိုင်ကနေ10နိုင်အထိကြာမြင့်ခဲ့တဲ့တိုက်ပွဲမှာစစ်တပ်စစ်ကြောင်းကိုတော်လိုင်းတပ်ပေါင်းစုကအပိသက်တိုက်ခိုက်ချေမှုန်းနိုင်ခဲ့ပြီးအကြမ်းဖက်စစ်ကောင်စီစစ်ကြောင်းဟာစစ်ကြောင်းပြတ်ပြီးဆုတ်ခွာသွားတယ်လို့အသိပေးပါတယ်။လက်ရှိချိန်ထိတိုက်ပွဲတွေဇက်လိုက်ဖြစ်နေတာကြောင့်ပြည်သူလူထုအနေနဲ့မိမိတို့နေထိုင်ရာဒေသအနီးဝန်းကျင်ကစစ်ရေးသတင်းတွေကိုနားဆင်ထားပြီးစစ်ကောင်စီရဲ့လက်နက်ကြီးနဲ့လေယာဉ်ရန်ကိုကာကွယ်နိုင်တဲ့နေရာတွေမှာနေထိုင်ကြဖို့မွန်ပြည်လွတ်မြောက်ရေးတပ်တော် MLA ကသတိပေးတိုက်တွန်းထားပါတယ်ခင်ဗျာ။အခုတကတော်လိုင်းတပ်တွေထိန်းချုပ်ထားတဲ့နေရာကိုစစ်ကြောင်းထိုးလာတဲ့စစ်အုပ်စုကိုတိုက်ခတ်ခဲ့ရမှာ SNA 3ဦးထပ်မံတဲ့တေဆုံးကတအူးကိုအရှင်ဖမ်းမိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ စကိုင်းတိုင်းအတွင်းကတော်လိုင်းတက်တွေထိန်းချုပ်ထားတဲ့နေမျိုးကိုစစ်ကောင်စီနဲ့သရုတ်လောက်ခံရှမ်းပြည်မျိုးသားများတက်မတော် SNA ပါတဲ့ပူးပေါင်းအဖွဲ့စစ်ကြောင်းထိုးလာတဲ့အတွက်ခုခံတိုက်ခိုက်ခဲ့ရမှာ SNA 3ဦးထက်မနည်းအသေးဆုံးကတဦးကိုအရှင်ဖမ်းမိခဲ့တယ်လို့ကသာခဲအမှတ်လေးတရင်ကထုတ်ပြန်ပါတယ်ကသာခဲအမှတ်လေးတရင်အနေနဲ့တော်လိုင်းတက်တွေထိန်းချုပ်ထားတဲ့နေမျိုးလို့သာအသိပေးထားပေမဲ့ဒေသတွင်းသတင်းရင်းမြစ်တွေကတော့ဗမောက်မြို့နယ်ထဲမှာစေအုပ်စုနဲ့တော်လိုင်းတက်တွေကြားထိတွေ့တိုက်ပွဲဖြစ်ခဲ့တာလို့ဆိုပါတယ်မီလာ600မနက်8နာရီကျော်အချိန်မှာတော်လိုင်းတက်တွေထိန်းချုပ်ထားတဲ့နေမျိုးကိုစစ်ကောင်စီနဲ့ရှမ်းပြည်မျိုးသားများတပ်မတော် SNA ပါတဲ့ပူးပေါင်းအဖွဲ့စစ်ကြောင်းထိုးတိုက်ခိုက်လာတဲ့အတွက်နိုင်ဝက်ခန့်ထိတွေ့တိုက်ပွဲဖြစ်ခဲ့တာလို့သိရပါတယ်ဒီတိုက်ပွဲမှာစေအုပ်စုဘက်က SNA တပ်ဖွဲ့ဝင်3ဦးထံမှနေသေဆုံးကတဦးကိုအရှင်ဖမ်းမိတယ်လို့တော်လိုင်းတက်တွေဘက်က2ဦးတံရရခဲ့တယ်လို့အုပ်ချုပ်ရေးပကဖအဖွဲ့တဦးတိုင်းပြည်နယ်လူမျိုးအတွက်အသက်ပေးလူခဲ့ရတယ်လို့ကသာခံအမှတ်လေးတရင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မီလာသုံးရက်နေတုန်းကလည်းစစ်ကောင်စီဘက်က drone နဲ့တိုက်ခတ်ခဲ့တာကြောင့်ဂရုအမျိုးသားစာပေညီလာခံကျင်းပရာခန့်မှန်းနဲ့စာတင်ကျောင်းဆောင်တွေပျက်စီးခဲ့ရတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတင်ဆက်ပေးမှာကတော့တင်းနေသားကြီးသိန်းခုံရွာတိုက်ပွဲ9လကြာတဲ့အထိဆက်ဖြစ်နေပြီးစစ်တပ်ဘက်ကအရာရှိပါဝင်150ခန့်ထိခိုက်သေဆုံးနေဆိုတဲ့သတင်းပဲဖြစ်ပါတယ်တရနိုင်မြို့နယ်တိန့်ခုံကျေးရွာတိုက်ပွဲဟာ9လခန့်ကြာမြင့်လာပြီဖြစ်ပေမဲ့လက်ရှိအချိန်ထိတိုက်ပွဲတွေဆက်ဖြစ်နေပြီးစစ်ကောင်စီဘက်ကအရာရှိပါဝင်150ခန့်ထိခိုက်သေဆုံးမှုရှိတယ်လို့ရိတ်ခရိုင်အမှတ်နှစ်တရင်ကဒီကနေ့မေလ8ရက်နေ့မှာထုတ်ပြန်ပါတယ်။ဒီ9လတာကာလအတွင်းမှာအချိန်ကြီး100ကျော်ထိတွေ့တိုက်ပွဲဖြစ်ခဲ့ပြီးအရာရှိပါဝင်ရန်သူစစ်ကောင်စီဘက်ကထိခိုက်သေဆုံးမှု150ခန့်ရှိတယ်လို့ဆိုပါတယ်လက်ရှိချိန်ထိလည်းနေစဉ်ဒီမှာထိတွေ့တိုက်ပွဲတွေဖြစ်နေပြီးရန်သူစစ်ကောင်စီတပ်ဘက်ကထိခိုက်သေဆုံးမှုများနေတယ်လို့ပြည်သူ့ကာကွယ်ပူးပေါင်းတပ်ဘက်မှလည်းထိခိုက်မှုအနည်းငယ်ရှိတယ်လို့အသိပေးပါတယ်။ထိတွေ့တိုက်ပွဲတွေမှာရန်သူစစ်ကောင်စီတပ်ဘက်ကတပ်သား12ဦး KNLA တပ်ရင်း17ကိုလက်နက်နဲ့အတူအလင်းဝင်လာတာရှိတယ်လို့ပြောပါတယ်။အလင်းဝင်လာသူအများစုဟာထိုင်းဘက်ကမြန်မာနိုင်ငံကိုပြန်ပို့ခံရသူတွေဖြစ်ပြီးအဲ့ဒါမှစစ်သားစစ်အဖြစ်စုဆောင်းခံခဲ့ရသူတွေလို့သိရပါတယ်။ကျမ်းပါစစ်ကောင်စီတပ်တွေကို PDF, KNLA, KTLA, ပကဖပူးပေါင်းတပ်တွေကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်တဲ့အတွက်တရနာရီမြို့နယ်အတွင်းဖြစ်ပေါ်နေတဲ့စစ်ရေးအခြေအနေတွေကိုဒေသနေမိဘပြည်သူများခီးသွွားပြည်သူများအနေနဲ့သတိရှိစွာသွာလာနေထိုင်ပေးကြဖို့ရိတ်ခဲအမှတ်နှစ်တရင်ကမြစ်တာရက်ခံထားပါလိမ့်ခင်ဗျာအခုတကတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့စစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသာပြည်သူသေဆုံးမှုတွေရှိတယ်လို့မြင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောကြားတဲ့သတင်းပဲဖြစ်ပါတယ်ချင်းပြည်နယ်မင်းတပ်မျိုးကိုအကြမ်းဖက်စစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခတ်ခဲ့ရမှာအရသာပြည်သူသေဆုံးမှုတွေရှိသလိုအစိုးရအဆောက်အုံတွေနဲ့ဝန်ထမ်းအင်အားတွေပျက်စီးသွားတယ်လို့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်မနေ့ကမေလ9ရက်နေ့ကစစ်ကောင်စီကလေကြောင်းတိုက်ခတ်မှု2ကြိမ်လုပ်ခဲ့တာကြောင့်အရသာပြည်သူတွေအသက်ဆုံးရှုံးကနေအဆောက်အုံတွေထိခိုက်ပျက်စီးခဲ့ရတာလို့ဆိုပါတယ်မင်းတပ်မျိုးအနီးဝန်းကျင်ကိုမနေ့ကမေလ9ရက်မနက်တနားခွဲအချိန်မှာဘုံးနှလုံးကျဲချခဲ့ရမှာနေအိမ်တွေပျက်စီးခဲ့သလိုနေ့လယ်2:40ဝန်းကျင်မှာလဲမင်းတပ်မျိုးကို Jet Fighter နဲ့ထပ်မံဘုံးကျဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အစိုးရအဆောက်အုံနဲ့ဝန်ထမ်းအင်အားတွေထိခိုက်ပျက်စီးကာအရသာပြည်သူတွေအသက်ဆုံးရှုံးရတာလို့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2024ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာ CDF မင်းတပ်အပါဝင်တဲ့ချင်းကြီးနောင်နဲ့မာမေးဖွဲ့တွေကမင်းတပ်မျိုးကိုစစ်ကောင်စီလက်ကနေအပီးသက်သိမ်းပိုင်နိုင်ခဲ့ပြီးမင်းတပ်မျိုးနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကမြို့အုပ်ချုပ်ရေးအကောင့်ထေပေါ်ဆောင်ရွက်နေချိန်မှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်နေတာပဲဖြစ်ပါတယ်။ပြီးခဲ့တဲ့အေဘီလာ9ရက်နေ့ကလည်းမင်းတပ်မျိုးဘုံကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ရှစ်လသားအရွယ်ကလေးငယ်အပါဝင်အရသာပြည်သူ6ဦးသေဆုံးခဲ့ရတယ်လို့စစ်ရေးသတင်းမှတ်တမ်းတွေကသိရပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးခြင်းတဲ့စစ်ရေးသတင်းကတော့ကြိုက်တုံနဲ့တထုံမှာစစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်ဆေးရုံနဲ့ဘုံကြီးကျောင်းတွေပျက်စီးပြီးလူ 8,000 ကျော်စစ်ဘေးရှောင်နေရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ကရင်မျိုးသားစီယုံကော်တူလီအုပ်ချုပ်နေမြေဒုသရူခိုင်တဲကကြိုက်ထုံနဲ့တထုံမြို့နယ်တို့မှာအကြမ်းဖက်စစ်ကောင်စီရဲ့တိုက်ခတ်မှုကြောင့်ဆေးရုံနဲ့ဘုံကြီးကျောင်းတွေပျက်စီးပြီးလူ 8,000 ကျော်စစ်ဘေးရှောင်နေရတယ်လို့ KNU ဗဟိုကထုတ်ပြန်ထားပါတယ်။အရသာပြည်သူလူထုကိုပြစ်မှတ်ထားပြီးလေကျောင်းကနေဘုံကျဲတိုက်ခတ်တာနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခတ်တာတွေကြောင့်ဆေးရုံတရုံဘုံကြီးကျောင်းနှစ်ကျောင်းနဲ့စိုက်ပျိုးဂျန်တွေထိခိုက်ပျက်စီးခဲ့ရတယ်လို့ဆိုပါတယ်။အကြမ်းဖက်စစ်တပ်ဟာအီဗီလာ28နှစ်မနက်7နာရီကမှလေကျောင်းကနေပေါင်300ဘုံသီကျဲချခဲ့တာကြောင့်ကျိုက်ထုံမြို့နယ်ပြင်ကရုံကုန်းကျေးနယ်ကရာဘာဂျန်တွေပျက်စီးခဲ့ရတယ်လို့အသိပေးပါတယ်။မီလာ2ရက်နေ့ကလည်းမနက်9နာရီကနေညနေ9နာရီထိစစ်ကောင်စီလက်အောက်ခံခမရ209နဲ့အမတ်တ330တပ်တို့က60မမ81မမနဲ့120မမလက်နက်ကြီးတွေနဲ့ဆက်နှလုံးပစ်ခတ်ခဲ့တာကြောင့်ခရွေကျေးနယ်၃ကွာရေကျော်ဓမ္မဒူတာဘုံကြီးကျောင်းအနီးတစ်ဝိုက်နဲ့ရွာပြင်တစ်ဝိုက်ကိုကြားရောက်ပောက်ကွဲခဲ့ပြီးလမ်းမီတိုင်တွေနဲ့ရာဘာဘင်တွေပျက်စီးခဲ့တယ်လို့နေ့လယ်2နာရီကျော်အချိန်မှာ Jet Fighter နဲ့ပေါင်300ဘုံသီးတစ်လုံး
ပြင်ကရောကုန်းကျေးနယ်တွင်ကျဲချတိုက်ခိုက်ခဲ့တယ်လို့ KNU ဘို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။မေလ၄ရက်နေ့မှာလည်းအကြံပတ်စစ်တပ်ကဂျက်ဖိုက်တာနဲ့16ကရင်ဇန်ဖလန်တောင်ဆေးရုံကိုဘုံသီးနှလုံးကျဲချတိုက်ခိုက်ခဲ့တာကြောင့်ဆေးရုံအဆောက်အဦပြိုကျပျက်စီးခဲ့ရတယ်လို့သိရပါတယ်။အလားတူမေလ6ရက်နေ့မနက်၈နာရီကျော်ချိန်မှာလည်းအကြံပတ်စစ်တပ်ကဂျက်ဖိုက်တာနဲ့အလူးကျေးနယ်တဲကိုဘုံတလုံးကျဲချတိုက်ခိုက်ခဲ့ရမှာကျမောက်ချန်တချန်ပျက်စီးခဲ့ရပြီး၈နာရီ၁၈မိနစ်မှာဘုံတလုံးထပ်မံကျဲချခဲ့တာကြောင့်ငပြောတော့ကျေးနယ်ကတောင်တန်းချံတချံပျက်စီးခဲ့ရတယ်လို့ဆိုပါတယ်။အလားတူတထုံမြို့နယ်မှာလည်းမေလ၄ရက်နေ့ည7:15မိနစ်မှာစစ်ကောင်စီလက်ထက်ကရွှေရောင်ပြကျင်းနယ်ကိုဘုံနှလုံးကျဲချခဲ့တာကြောင့်ဖုန်ကြီးကျောင်းတစ်ကျောင်းပျက်စီးခဲ့ရပြီးရာဘာချံကရာဘာပင်50ကျော်ပျက်စီးသွားတယ်လို့သိရပါတယ်။ညနေ2:00ကျော်ချိန်မှာလည်းရွှေရောင်ပြကျင်းနယ်ကိုစစ်ကောင်စီလက်အောက်ခံအမတ320တပ်ကလက်နက်ကြီးနှလုံးနဲ့ထပ်မံပစ်ခတ်ခဲ့ရမှာရာဘာချံနဲ့တောရကျောင်းကဖုန်ကြီးကျောင်းဆောင်တွေထိခိုက်ပျက်စီးခဲ့ရတဲ့အပြင်ည9:45မိနစ်မှာကမ္ဘာရ206တက်နဲ့အမတ402တက်ကလက်နက်ကြီးနှလုံးစီထပ်မံပစ်ခတ်ခဲ့တာကြောင့်ကော်လှိုင်းကျင်းတွေကဒေသနေပြည်သူတွေရဲ့လုပ်ငန်းခွင်အချို့ထိခိုက်ပျက်စီးခဲ့ရတယ်လို့လည်းသိရပါဗျ။အခုလိုအကြမ်းဖက်စစ်ကောင်စီတပ်ကအရသာပြည်သူတွေကိုပိတ်မှတ်ထားပြီးလေကြောင်းပေါဝင်လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေအဆက်မပြတ်ပြုလုပ်နေတာကြောင့်ကြိုက်တုံမြို့နယ်ကဒေသနေပြည်သူ 8,000 ဦးထွက်ပြေးတင်းရှောင်နေကြရပြီးအရေးပေါ်လူသားစာနာထောက်ထားမှုအကူအညီတွေလိုအပ်နေတယ်လို့ KNU ဘိုကထုတ်ပြန်ထားပါဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီသတင်းတွေကိုနားဆင်လို့အပြီးမှာတော့ပြည်တွင်းသတင်းတွေကိုຫນွေဦးမောင်ကဆက်လက်တင်ပြပေးမှာပဲဖြစ်ပါလိမ့်ရှင်
။မင်္ဂလာပါခင်ဗျာ။ယခုချိန်ကစပြီး2025ခုနှစ်မေလ10ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio Energy ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးမောင်ပါ။ပထမဦးဆုံးတင်ဆက်ပေးမယ့်သတင်းကတော့ NUG နိုင်ငံခြားရေးဝန်ကြီးဌာန၏နိုင်ငံခြားရေးနည်းလမ်းအရအောင်မြင်ဆောင်ရွက်ချက်များထုတ်ပြန်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။ NUG နိုင်ငံခြားရေးဝန်ကြီးဌာန၏နိုင်ငံခြားရေးနည်းလမ်းအရအောင်မြင်ဆောင်ရွက်ချက်များကိုမေလ၈ရက်နေ့မှာ၄နှစ်ပြည့်လုပ်ငန်းဆောင်ရွက်ချက်အစီရင်ခံစာမှကောက်နှုတ်ထုတ်ပြန်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရဟာနိုင်ငံခြားရေးနည်းလမ်းအရလုပ်ငန်းတာဝန်များကိုထိရောက်စွာထမ်းဆောင်နိုင်ရေးအတွက်အာဆီယံဩစတြေးလျနိုင်ငံ၊ချက်နိုင်ငံ၊အိန္ဒိယနိုင်ငံ၊ဂျပန်နိုင်ငံ၊တောင်ကိုရီးယားနိုင်ငံ၊နော်ဝေးနိုင်ငံ၊ပြင်သစ်နိုင်ငံ၊ United Kingdom စသည့်နိုင်ငံများ၌အမျိုးသားညီညွတ်ရေးအစိုးရ၏ကိုယ်စားလှယ်များခန့်အပ်ထားရှိပြီး2024ခုနှစ်ဇွန်လ၌တီမောဒီမိုကရက်တစ်သမ္မတနိုင်ငံဒီလီမြို့တော်တွင်ပြည်ထောင်စုသမ္မတနိုင်ငံတော်တန်တမန်ဆိုင်ရာရုံးကိုစတင်ဖွင့်လှစ်ခဲ့ပြီးဒုတိယအကြီးအကဲတဦးခန့်အပ်တာဝန်ပေးနိုင်ခဲ့တယ်လို့ဖော်ပြပါတယ်။အလားတူအမေရိကန်နိုင်ငံဝါရှင်တန်ဒီစီတွင်အမျိုးသားညီညွတ်ရေးအစိုးရ၏နိုင်ငံခြားရေးဝန်ကြီးဌာနရုံးကိုလည်းဖွင့်လှစ်နိုင်ခဲ့ပါသည်။ကုလသမဂ္ဂစာမျက်နှာတွင်လည်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်တန်အမတ်ကြီးဦးကျော်မိုးထွန်းကဆက်လက်ကိုစားပြုခွင့်ရရှိခဲ့ပြီးမြန်မာပြည်သူလူထု၏စစ်မှန်သောအတန်ကိုကိုစားပြုကာဝန်ကြီးဌာန၏ရည်မှန်းချက်များအောင်မြင်ရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းနိုင်ငံအသီးသီးနှင့်အမြဲမပြတ်ထိတွေ့ဆောင်ရွက်လျက်ရှိတယ်လို့ထုတ်ပြန်ပါတယ်ခင်ဗျာ။ဆက်လက်ပြီးအမေရိကန်နိုင်ငံမင်နီဆိုတာပြည်နယ်ရှိကရင်အဖွဲ့အစည်းဖြစ်သော Grand Organization of Minnesota ရုံးသို့ပြည်ထောင်စုဝန်ကြီးနော်ဆူဇန်နာလှလှဆိုးမှတွားရောက်လေ့လာခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။အမေရိကန်နိုင်ငံမင်နီဆိုတာပြည်နယ်ရှိကရင်အဖွဲ့အစည်းဖြစ်သော Current Organization of Minnesota ရုံးသို့တာဝန်ရှိသူများ၏ဖိတ်ကြားချက်အရအမျိုးသမီးလူငယ်နှင့်ကလေးသင်ငယ်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနော်ဆူဇန်နာလှလှဆိုးမှသွားရောက်လေ့လာ၍လုပ်ငန်းရပ်များအားဆွေးနွေးအားပေးစကားပြောကြားခဲ့ပါသည်။ KOM ဘုတ်အဖွဲ့ဝင်များဦးဆောင်ဒါရိုက်တာများဖြစ်သောစောနေထူးနှင့်စောအေတာခူတို့မှ KOM ၏လုပ်ငန်းရပ်များဖြစ်သောဂျမ်းမာရေးဝန်ဆောင်မှုအလုတ်ကန်ရှာဖွေရေးဘာသာပြန်လုပ်ငန်းပညာရေးအစီအစဉ်များအစရှိသည့်လှုပ်ဆောင်နေမှုများအားရှင်းလင်းပြောပြခဲ့ပါရခင်ဗျာဆလပီမြမငလျင်ပေးအတွက်နိုင်ငံတကာနဲ့စူပေါင်းထောက်ပံ့ငွေအမေရိကန်ဒေါ်လာ192.86သန်းစစ်အုပ်စုရဲ့လက်ထဲပျောက်ဆုံးနေကြောင်းသွေးစွန်ငွေဖြတ်တောက်ရေးအဖွဲ့ကထောက်ပြခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်မြမငလျင်ပေးအတွက်နိုင်ငံတကာနဲ့စူပေါင်းထောက်ပံ့ငွေအမေရိကန်ဒေါ်လာ 192.86 သန်းစစ်အုပ်စုရဲ့လက်ထဲပျောက်ဆုံးနေကြောင်းသွေးစွန်ငွေဖြတ်တောက်ရေးအဖွဲ့ကထောက်ပြထားပါတယ်။ပြင်အား 9.8 ရှိ တေချေပြည့်စုံမှုများပြားခဲ့သည့်ငလျင်လှုပ်ခတ်ခဲ့မှုအပြီးကဲဆယ်ရင်းနှင့်ပြန်လည်ထူထောင်ရေးလုပ်ငန်းများအတွက်စစ်အုပ်စုသည်ရှာရှာပါပါနိုင်ငံတကာမှလူသားချင်းစာနာမှုဆိုင်ရာအကူအညီများတရားဝင်တောင်းခံခဲ့ပါသည်။မြစ်တာရက်ခံချက်ကြောင့်ကမ္ဘာတဝန်းရှိအစိုးရများနဲ့ကော်ပိုရေးရှင်းများသည်ပြည့်စုံမှုများနဲ့ဆင်းရဲဒုက္ခများတတ်သားစေရန်အလူငွေမြောက်များစွာပံ့ပိုးကူညီခဲ့ပါသည်။နိုင်ငံတကာအစိုးရများမှဒေါ်လာ 136.88 တန်ခံအကူအညီပေးခဲ့သည်ဟုသတင်းရင်းမြစ်များကဖော်ပြထားပါသည်။ကုမ္ပဏီများနှင့်မြန်မာခရိုနီများမှလည်းဒေါ်လာ 55.88 တန်ခံလှူဒါန်းထားသည်ကိုလည်း Justice for Myanmar မှအစီရင်ခံစာထုတ်ထားပါတယ်လို့သွေးစွန်ငွေဖြတ်တောက်ရေးကမ္ဘာ့အဖွဲ့ကဖော်ပြပါသည်။ထို့ကြောင့်စစ်အုပ်စုသည်စုစုပေါင်းဒေါ်လာ192.86 တန်းအကူအညီငွေရရှိခဲ့ပြီးပမာဏကြီးလွန်းသောအကူအညီငွေကြောင့်၎င်း၏တကယ်ဖြန့်ဝေမှုနှင့်ထိရောက်မှုအပေါ်အရေးကြီးသောမေးခွန်းများထုတ်เสียဖြစ်လာခဲ့တယ်လို့ဆိုပါတယ်။စစ်အုပ်စုသည်အလူငွေများကိုသူတို့၏အာဏာပိုတည်မြဲစေရန်ထိန်းချုပ်နယ်မြေများတွင်အကူအညီရရှိမှုကိုကန့်သတ်ရန်နှင့်လူသားချင်းစာနာမှုဆိုင်ရာအကူအညီများကိုနိုင်ငံရေးအရာအထောက်အကူဖြစ်စေရန်အတွက်လှုံ့ဆော်နေတယ်လို့အထောက်အထားများမှညွှန်ပြနေကြောင်းဆိုပါတယ်ခင်ဗျာ။ဆက်လက်ပြီးအရေးပေါ်တုံ့ပြန်မှုညှိနှိုင်းဆောင်ရွက်ရေး Unit MERCU ကမြန်မာနိုင်ငံကငလျင်တန်ခံဒေသများသို့ကျပ်သိန်း 4,500 ကျော်မျှဝေထားပြီဖြစ်တဲ့အကြောင်းတင်ဆက်ပေးပါမယ်။အရေးပေါ်တုံ့ပြန်မှုညှိနှိုင်းဆောင်ရွက်ရေး Unit Myanmar Emergency Response Coordination Unit MERCU ကငလျင်တန်နှင့်ဒေသများသို့အချိန်နှင့်တပြေးညီအကူအညီပေးရေးလုပ်ငန်းများကိုလုပ်ကိုင်နေရာငလျင်လှုပ်ပြီးတလကျော်ကြာမေလ၂ရက်နေ့အထိကျပ်သိန်း 4,530 ကျော်ကိုမျှဝေထားပြီဖြစ်တယ်လို့ဆိုပါတယ်။ MERCU ကငလျင်တန်ကိုထိခိုက်ခံစားခဲ့ရတဲ့မန္တလေး၊စကိုင်း၊ရှမ်းပြည်နေပြည်တော်အဆရှိသည့်နယ်မြေဒေသတွေကဒေသခံများနဲ့ချိတ်ဆက်ပြီးအကူအညီပေးရေးလုပ်ငန်းတွေကိုအတိုင်းအတာရှိသမျှနေ့စဉ်အချိန်နဲ့တပြေးညီလှုပ်ဆောင်နေရာမေလ၂ရက်နေ့အထိရရှိထားသောဝင်ငွေနဲ့ပြန်လည်မျှဝေထားသောစာရင်းဖြစ်တယ်လို့သိရပါတယ်။ MERCU ကမျှဝေထားသည့်ပစ္စည်းများမှာအရေးပေါ်ကျန်းမာဆိုင်ရာအကူအညီမှုအရေးပေါ်နားခွေရာနေရာများနဲ့အင်တာများအစားအစာမဟုတ်သောပစ္စည်းများအစားအစာနဲ့အာဟာရဆိုင်ရာပစ္စည်းများအရေးပေါ်တုံ့ပြန်မှုဆောင်ရွက်ရေးများတန်ရှင်းသောတောက်သုံးရည်နှင့်တကိုးရည်တန်ရှင်းရည်အတွက်လိုအပ်သောပစ္စည်းများကိုအထောက်ပံ့ကူညီများပေးနေလျက်ရှိပါသည်ခင်ဗျာ။ဆလဘီထိုင်းမြန်မာနယ်စပ်တလျှောက်ရှိကရင်နှင့်ကရင်ပြည်လူမျိုးအများစုဖြစ်သည့်ဒုက္ခသည်တသိန်း8000မှာစားနပ်ရိက္ခာနယ်ပမှုနှင့်ရင်းဆိုင်ကြုံတွေ့နေရတဲ့တရင်ကိုတင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်စပ်တလျှောက်ရှိဒုက္ခသည်စခန်းများတွင်နေထိုင်နေကြသည့်ကရင်နဲ့ကရင်ပြည်လူမျိုးဒုက္ခသည်တသိန်း8000မှာစားနပ်ရိက္ခာနေပါမှုနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့ကဘာတဝန်းရှိကရင်အဖွဲ့အစည်းများမှထုတ်ပြန်ကြေညာပါတယ်။ကရင်နဲ့ကရင်ပြည်ဒုက္ခသည်များနေစဉ်စားနပ်ရိက္ခာ US 130မြောက်သာရှော့ချသောကြောင့်အငတ်ဘေးနဲ့ရင်ဆိုင်နေရတယ်လို့ဖော်ပြပါတယ်။အသက်9နှစ်အောက်ကလေးများအတွက်ရိက္ခာကိုတစ်လလျင်ထိုင်းဘတ်53ဘတ် $1.50 ခန့်အစားအသောက်အတွက်တစ်ရက်လျင်အမေရိကန်5ဆင့်မြောက်သာရှိပြီးအသက်9နှစ်အထက်ရှိသူများသည်လစဉ်ထိုင်းငွေ89ဘတ် $2.40 ခန့်သာရရှိမည်ဖြစ်ပြီးလူတစ်ဦးလျှင် US ဒေါ်လာ8စက်နှင့်ညီမျှတယ်လို့ဖော်ပြပါဗျ။ပြင်းထန်စွာရှော့ချခြင်းမပြုမီကမဲအစားအစာထောက်ပံ့မှုသည်အသက်ရှင်ရည်တည်မှုအတွက်လိုအပ်သောအနိုင်ဆုံးထက်ယောနည်းနေပြီဖြစ်တယ်လို့ဆိုပါတယ်။ဒုက္ခသည်များနဲ့ IDB များကြားအစုလိုက်အပြုံလိုက်ငတ်မွတ်ခေါင်းပေါင်းမှုကိုတားဆီးရန်ချက်ချင်းအရေးယူဆောင်ရွက်ရန်တောင်းဆိုထားပြီးအမေရိကန်နှင့်အခြားအလှူရှင်များသည်ထိုင်းနိုင်ငံရှိဒုက္ခသည်များအတွက်ရေရှည်အကူအညီဖြတ်တောက်မှုများကိုနောက်ပြန်ဆုံးရမှာဖြစ်တယ်လို့ဆိုထားပါတယ်။လက်ရှိအလှူရှင်များသည်ထိုင်းနိုင်ငံရှိဒုက္ခသည်များနှင့် IDP များအတွက်ရန်ပုံငွေတိုးမြင့်ပေးရမည်ဖြစ်ပြီးထိုင်းနိုင်ငံသည်ဒုက္ခသည်များကိုတရားဝင်အလုပ်လုပ်ကိုင်ခွင့်ပေးရမှာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ။ယခုနောက်ဆုံးတင်ဆက်ပေးမယ့်သတင်းကတော့မေတော်စေခမ်းမှအေးသွေးအေးပြီးအရေးပေါ်လိုအပ်နေ၍သွေးလူရှင်များအနေဖြင့်လာရောက်လူရန်နဲ့ကြောင်းဖိတ်ခေါ်ခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။မေလ၈ရက်နေ့အသိပေးကြေညာချက်အရာမေတော်စေခမ်းတွင်ကျန်းမာရေးစောင့်ရှောက်မှုခံယူလျက်ရှိသောလူနာများစွာအတွက်အရေးပေါ်အေးပြီးသွေးလိုအပ်လျက်ရှိနေတယ်လို့ဆိုပါတယ်။သွေးလူရှင်များအနေဖြင့်တဦးချင်းလာရောက်လူရန်လိုပါကမေတော်စေခမ်းရှိသွေးလူဌာန VCT Black Band တို့မနက်၈နာရီမှညနေ၄နာရီထိလာရောက်လူရန်နိုင်တယ်လို့ဖော်ပြပါတယ်။မေတော်စေခန့်အနေဖြင့်အဖွဲလိုက်သွေးလှူဒါန်းမှုအစီအစဉ်ကိုတပတ်လည်တစ်ရက်တစ်လလည်၄ချိန်ဆောင်ရွက်ပေးလျက်ရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ယ ယခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ကိုခန့်တို့မှပေးပို့ပေးထားတာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။မေလ9ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်ော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်ော်တောင်ပိုင်းတို့မှာတိမ်အထင်အထင်မှတိမ်ထူထပ်နိုင်ပြီးတော့ကြံဘင်္ဂလားပင်လယ်ော်မှာတိမ်အနည်းငယ်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာတနင်္သာရီကမ်းရိုးတန်းရခိုင်ကမ်းရိုးတန်းနဲ့မုဒ္ဒမာကွေတို့မှာလေဟာအနောက်တောင်ပတ်မှာတနအီကို10မိုင်မှ -30 ခန့်တိုက်ခတ်နိုင်ပြီးတော့လှိုင်းအနည်းငယ်မှလှိုင်းအထင်အထင်ရှိနိုင်ပါတယ်။မြဝကျုံးမော်ဒေသများမှာလေဟာအနောက်မြောက်ဘက်မှတနအီကို10မိုင်မှမိုင်20ခန့်တိုက်ခတ်နိုင်ပြီးတော့လှိုင်းအနည်းငယ်မှလှိုင်းအထင်အထင်ရှိနိုင်ပါတယ်။မိုးအခြေအနေမှာစကိုင်းတိုင်းမန္တလေးတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မုံပြည်နယ်တို့မှာနေရာစိတ်စိတ်မှနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပြီးတော့မကွေတိုင်းအေရဝတီတိုင်းနဲ့ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းတို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပြီးနေပြည်တော်ရန်ကုန်တိုင်းပဲခူးတိုင်းနဲ့ကရင်ပြည်နယ်တို့မှာတိမ်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်နေ့အပူချိန်များမှာနေပြည်တော်မကွေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းနဲ့ကရင်ပြည်နယ်တို့မှာပုံမှန်အပူချိန်ထက်မြင့်တက်နိုင်ပါတယ
်သတင်းရှင်များရှင်ဒီနေ့ညရဲ့တော်လန်ရေးကဗျာကဏ္ဍမှာတော့တန်ထေးမောင်ရေးဖွဲ့ထားပြီးလွတ်လပ်နေဦးခန်းစားရွတ်ဖတ်ပေးထားတဲ့ကြီးလန့်စာဘူဖေးလို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာပဲဖြစ်ပါလိမ့်ရှင
်ကြီးလန့်စာဘူဖေးကိန်းကန့်နဲ့တာယာတွင်စိမ့်လန့်တဲ့မြမပြည်ရှုံမြောင်တော်လန်ခရီးချမ်းကြီးပဲမှာဆုံးမလဲလမ်းဆုံးကမြရာပင်အောက်မှာပဲလားပင်ကြီးမှာမြရာရွက်တွေဖုံးမှငိမ့်ချမ်းမာတယ်လားဘုံတန်တွေလေရင်တန်တွေတစ်ဖြတ်ငိမ့်တော့မှမှုချိုးမြစ်ချိုးညစာအတွက်တော်တဲ့တိုးဖာဥဆွဲဗရာနဲ့ပျောက်ဆုံးသွားတဲ့မြစ်တစ်စင်းကိုထုတ်ပိုးနိုးချောင်းပိတ်နာရီတွင်မှာဆာလောင်နေတဲ့ခလင်းငိုတန်းမိခင်ရဲ့ချော့မြူတန်းစမ်းရည်စည်းတန်းအစင်းရင်ခွဲနဲ့ညပိုးမွှားတို့အတန်းကြဲကလေးတွေကမှိတ်တုံမှိတ်တုံခွေးဟောင်တန်ကတဝက်ဝုတ်အာကုံတော့မဲ့ဘက်ထရီမီးကစနစ်တကျဆုတ်ခွာလို့ owning ခွနင်းလာရောက်စမ်းချောင်းတဲ့လက်ဆေးပြီးအဖွားချက်တဲ့မြည်ရီပေါ်လောတလဘောချောင်းစီကို့ဖက်သေးကိုဘူဖေးကြတယ်ညစာမြစ်စားသူများပကြီကမလုံကြုံတော့လဲမပြိုကွဲသေးတဲ့ဘဝတွေသူတို့ဒီမျက်စိတစ်ဖက်ဖြစ်အစာကို၎င်းကြံမျက်စိတစ်ဖက်ဖြစ်ရန်သူကို၎င်းတန်းထီမောင်
တို့ရရှင်များရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်အဖြစ်နဲ့အမျိုးသမီးကဏ္ဍကိုဆက်ချင်ပါတယ်ဖလိုရာဟန်တင်ဆက်ပေးနေကြဖြစ်တဲ့တော်လရေးအောင်မြင်ခြင်းအလှကဘာအပိုင်း160ကိုထုတ်လွှင့်ပေးပြီးတဲ့နောက်မှာတော့ကျမတို့ရဲ့ညပိုင်းအစီအစဉ်တွေကိုရည်နာတော့မှာပဲဖြစ်ပါတယ်တို့ရရှင်တော်လန့်ပြည်သူအပေါင်းလုံခြုံသားရချမ်းမြေ့တဲ့ညချမ်းကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင
်အားလုံးပဲမင်္ဂလာပါအမျိုးသမီးကဏ္ဍနဲ့စတင်ခဲ့တဲ့ကျမရဲ့တော်လန့်ခီးမှာမျိုးသမီးများစုရဲ့စိတ်တက်ကြံ့ခိုင်မှုနဲ့ဘဝရှင်သန်မှုပုံရိပ်တွေကိုအများဆုံးရေးသားခဲ့ပါတယ်။အခုနောက်ပိုင်းမှာကျမရဲ့ဘဝရှင်သန်မှုမိမိပတ်ဝန်းကျင်ရဲ့အနေအထားလူအများစုမှလူလက်တန်းစားဘဝတွေရဲ့အကြောင်းကိုလည်းရေးသားခဲ့ပါတယ်။အချို့သောအကြောင်းအရာများသည်ကျမနဲ့ထပ်တူကာယကံရှင်မျိုးသမီးများအတွက်တတိခွန်အားဘဝတွေကိုပိဆက်လိုက်ရတာတွေလည်းအများကြီးရှိပါတယ်။အခုလိုချိန်မှာမိသားစုအရေးမှာအဆင်ပြေသူတွေရှိသလိုအဆင်မပြေသူတွေများကြီးပါအချို့ကစာဝတ်နေရေးဆိုသည့်ထက်ခံယူချက်ဆိုသည့်ပြဿနာသည်မိသားစုတွေလည်းပျို့သွားသည့်အထိဆုံးဖြတ်လိုက်ကြတဲ့အမျိုးသမီးတွေလည်းရှိကြပါတယ်ချို့ကအသက်ပေးကြတယ်ချို့ကဘဝတွေကိုပြန်လဲတည်ဆောက်နိုင်ဖို့ဘဝအစ်မှယုံကန်ကြတယ်ချို့ကပင်မဆင်းရဲဒဏ်ကိုလောကဒဏ်နဲ့ကြံကြံခံရင်လူချင်းချင်းအနိုင်ကျင့်မှုတွေကိုထုတ်ဖော်ခွင့်မရကြဘူးအခွင့်အရေးရှိပါလျက်ပညာတွေတတ်ပါလျက်အာဏာရှင်ရဲ့ဥပဒေစနစ်အောက်မှာဘောင်ခတ်အကျဉ်းချခံရတယ်ဒါကယခုလောလောဆယ်မျိုးသမီးအများစုရဲ့အခြေအနေတွေပါဒေါ်လန်ရေးကာလမှာချိုးသောစီဒီအမ်များက ဘဝရည်တည်နိုင်မှုလက်သင်ဖောက်ပြီးမတည်ငြိမ်တဲ့နိုင်ငံရေးအောက်မှာစိတ်ကိုတည်ငြိမ်စေခဲ့တယ်။ရှောက်လန်းခွင်းရသည့်ဘဝပုံရိပ်တိုင်းမှာအခက်ခဲအမျိုးစုံကတော့ရှိနေကြတာပါပဲ။ဒီကတော့လူတစ်ယောက်ရဲ့စိတ်တက်ကြံခံမှုနဲ့ဆုံးဖြတ်ချက်ကသာမိမိဘဝကိုအကောင်းဆုံးမဟုတ်တော့လက်ရှိအနေထားကိုဖျက်ချော်နိုင်ကြတာပါ။ကျွန်မမိတ်ဆွေတစ်ယောက်က CDM မှာသားလေးတစ်ယောက်ရှိပါတယ်။ဒေါ်လန်ကာလနှစ်နှစ်အတွင်းအသက်ရပြီးဆုံးပါသွားခဲ့ပါတယ်။သားလေးကရေးခင်းကာလကလေးကကြောင်းဆက်မတက်ပါဘူး။နိုင်ငံသားဖာသာရက်ကိုတဆိုင်မမတ်တင်ကြားခဲ့တယ်။အဖေဆိုတာကလည်းသားလေးနာမမင်းဆုံးပြီးချိန်ကစလို့မရှိတော့ပါဘူး။အခုချိန်ထိကျမတို့ဒေါ်လန်ရေးမှာပြည်သူတွေအများကြီးပေးဆက်နေကြတာပါ။ပေးဆက်ရင်းနဲ့အောင်မြင်မှုတွေရကြတယ်။ခုဆိုကလေးကစကောလာရှစ်နဲ့ပြည်ပနိုင်ငံမှာကျောင်းတက်ခွင့်ရနေပါပြီ။ကလေးတယောက်တည်းဇဲတတိဆိုတာမိခင်တယောက်ကပေးခဲ့တဲ့ခွန်အားတွေပါဒါကိုတမိုးရှိရှိသုံးချသူတွေအတွက်တော့အာနာရှင်စနစ်ဆိုးအောက်ကနေလဲရုံးထွက်နိုင်တယ်လို့မိမိဘဝကိုလည်းတမိုးရှိရှိရှောက်လန်းခွင့်ရကြပါတယ်ယနေ့အချိန်မှာမိသားစုဘဝတွေကမပြည့်စုံသူတွေများပါတယ်ချိုးဆိုးကလေးကပညာပြည့်စုံပေမဲ့ငွေကြေးမပြည့်စုံတော့စနစ်ဆိုးခေဆိုးကြီးတဲ့မှာအချိန်တွေပေးဘဝတွေပေးနေကြရတယ်ပညာသင်အရွယ်မှာပညာသင်ကြားတာနိုင်ငံသားမှရှိနေတဲ့လူငယ်များရဲ့အခွင့်အရေးပါဒါကိုအမျိုးမျိုးသောပိတ်ပင်မှုတွေနဲ့အတူငွေကြေးကိုပြစ်မှတ်ထားပြီးကလေးတွေဘဝတည်ဆောက်နေရတာကတော့မြန်မာပြည်ရဲ့ပညာရေးစနစ်အောက်တန်းကျမှုကြီးပါပဲမြေပြင်မှာလက်နက်နဲ့အနိုင်ကျင့်သလိုအမျိုးမျိုးသောဥပဒေအောက်မှာပြည်သူကိုပေါင်ခတ်တယ်ဝေဟင်မှာမျိုးမျိုးသောတိုက်လေရင်ပေါင်းစုံအတန်မျိုးမျိုးနဲ့ပြည်သူရဲ့ခုခံအားကိုကြောက်ရွံ့ထိတ်လိုက်အောင်ချိတ်ချချင်းချောက်တယ်အသက်တွေဆုံးရှုံးအောင်ရက်သားတွေကိုပြစ်မှတ်ထားပြီးအာနာရှင်ရဲ့လက်အောက်ခံကျွန်းတွေကနိုင်ကျင်ကြတယ်ခစ်စနစ်မှာအာနာရှင်ရဲ့လောက်ရများကဤသူအတွက်ရက်လက်ကောင်းဆိုတာမရှိခဲ့ပါဘူးခြေကွဲဝမ်းနဲ့ပဲအဖြစ်ဆိုးတွေနဲ့ပဲပြည်သူတွေခံစားခဲ့ရတာပါလွတ်လပ်ခြင်းလွမြောက်ခြင်းလို့ပြောရင်ကွက်ကြားမှုရွာနေသူတို့အဖို့နေထိုင်စားသောက်စရိတ်တွေကြည်ချင်းကြည်ပါလိမ့်မယ်လက်လုံးလက်စားများနဲ့လူလက်တန်းစားများကတော့အကျွေးပေါ်အကျွေးဆင်းလို့လောအခါတသောဝင်းချင်မှာခြားခြားလဲနေကြတာပြည်သူအစ်စ်မှန်တွေဆိုတာအရှိတရားကတတ်သိပါပဲကျမကတော့အမျိုးသမီးတူးလို့ပြောရင်တကယ်ကိုအမျိုးသမီးထူကြီးကိုကိုစားပြုနိုင်သည့်စွမ်းဆောင်ရည်ရှိသည့်လူများကိုလိုလားပါတယ်တကယ်ဘဝတွေပေးဆက်ပြီးချိုးတက်ကြမှာရေးချိုးတက်ပညာရေးချိုးတက်စီးပွားရေးကိုပါခါစီးပြီးမိသားစုဘဝတွေကိုမပြည့်စည်မယိုင်လဲတော့အောင်စ조사ရုံးကန်နေရသူတွေကမိခင်တွေပါယနေ့ချိန်မှာမိခင်နိုင်အတွက်တိုင်းပြည်ရဲ့ပုံရိပ်ကအောင်မြင်မှုတွေရကြသလိုကြာရှုံးမှုတွေလည်းများကြီးဖြစ်ခဲ့ရပါတယ်မတူညီတဲ့ဘဝတွေမှာပြည့်စက်ရတဲ့ခီးကနေရာဒေသအလိုက်မတူညီတဲ့အတွက်လူသားချင်းချင်းဖေးမှကူညီဖို့လူတိုင်းမှာတာဝန်ရှိပါတယ်မတော်ပြပြည်သူတွေဘဝအေးချမ်းဖို့လွတ်လပ်ပြီးတရားမျှတဖို့လူသားတိုင်းရရမဲ့လူခွင့်ရေးကိုရဖို့ဆိုတာနေရာကွက်ကွက်လေးမှာဖြစ်တည်နေတာမျိုးကိုလက်ခံနေုံနဲ့ကျင့်တဲ့နေုံနဲ့မပြီးပါဘူးလူကြီးကနိုင်ငံကိုခေါင်းမောကြည့်ချိန်မှငလင်ကန်အပျက်စီးကိုကြည်ရဲသည့်အဖြစ်တွေကတကယ်လက်တွေ့ပါပျက်စီးမှုတိုင်းမှာဆုံးရှုံးမှုကပမာဏတစ်ခုကိုညွှန်းပါတယ်ဆုံးရှုံးမှုမှာတန်ဖိုးရှိသည့်လူအသက်တွေဆုံးရှုံးရတာကလူဆွမ်းအားအရင်းမြစ်တွေပါတံပိုးရှိရှိနဲ့မိမိတို့ကိုယ်ပိုင်စွမ်းရည်ကိုတုံးချဖို့ကလွမြောက်ခြင်းနဲ့လွတ်လပ်ခြင်းဆိုတဲ့ပြည်သူတွေရဲ့ဘဝပါ။ဒါကိုသိကြပါလျက်ခေါင်းမောကြည့်လိုက်စာအုပ်ပိုက်လိုက်ခေါင်းငိမ့်လိုက်လုပ်နေကြမယ်ဆိုရင်ပြည်သူတွေဘဝဘယ်တော့မှလွမြောက်မှာမဟုတ်ပါဘူး။ပြည်သူနဲ့အတူပြည်သူတွေအားလုံးပူးပေါင်းမှသာအာဏာရှင်လက်အောက်ကလွမြောက်ကြမှာပါ။ကျမတို့ရဲ့ပန်းနိုင်ဆိုတာလူသားအားလုံးပျော်ရွှင်ရမယ့်နေ့ရက်တွေပါ။အဲ့နေရတွေကိုလူသားတိုင်းခံစားနိုင်မှုပြည်သူတွေစည်းလုံးမှုအားနဲ့ဒေါ်လာရင်းဤအောင်မြင်မှုအလှကဘာကိုတည်ဆောက်ကြပါစို့လို့ဤမျိုးသမီးကန္နာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်။အားလုံးကိုကျေးဇူးတင်ပါတယ
်။ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။